မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီအပေါ်ဒဏ်ခတ်အရေးယူမှုတွေရဲ့ထိရောက်မှုအရေးပါမှုကိုတုံ့တက်ဖို့အတွက်မြန်မာနိုင်ငံဆန်ရပူးပေါင်းဆောင်ရွက်ရေးမဟာမိတ်နိုင်ငံတွေဖြစ်တဲ့အမေရိကန်၊ကနေဒါ၊ဗြိတိန်၊ဥရောပကော်မရှင်နဲ့ဥရောပသမဂ္ဂနိုင်ငံခြားရေးဌာနကတာဝန်ရှိသူတွေမေလ24ရက်နေ့မှာဆွေးနွေးခဲ့ကြတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ညီနိုင်ဆောင်ရွက်ရေးတာဝန်ရှိသူတွေဟာမြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းပြီးကတည်းကချမှတ်ထားတဲ့ပိတ်ဆို့ဒဏ်ခတ်အရေးယူမှုတွေနဲ့မြန်မာနိုင်ငံဆိုင်ရာလက်ရှိပူးပေါင်းဆောင်ရွက်မှုတွေရဲ့ထိရောက်မှုပိတ်ဆို့အရေးယူထားတာတွေကိုအခြားအကူဖြစ်စီမဲ့ပြစ်မှတ်တဲ့သတင်းအချက်အလက်တွေရဲ့အရေးပါမှုစတာတွေကိုဆွေးနွေးကြကြပါတယ်။ဒါအပြင်မြန်မာနိုင်ငံမှာပြည်သူတွေကိုအာဏာသိမ်းစစ်ကောင်စီကမတရားညှဉ်းပန်းနှိပ်စက်နေတာတွေကန့်သတ်တားဆီးနိုင်ဖို့စစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လည်ရောက်ရှိလာအောင်ဖိအားပေးနိုင်မှုအတွက်မဟာမိတ်နိုင်ငံတွေအကြားဆက်လက်ပြီးဓာတ်ရိုက်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ဆွေးနွေးကြပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်စတက်ကအာဏာသိမ်းပြီးနောက်ပိုင်းအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံဒီမိုကရေစီလှုပ်ရှားမှုကိုကူညီဖို့ NDAA ဥပဒေကိုလွှတ်တော်မှပြဋ္ဌာန်းခဲ့တယ်လို့အရေးယူတန်ခတ်မှုအနည်းဆုံး33ကြိမ်ပြုလုပ်ခဲ့ပြီးစစ်ကောင်းဆောင်တွေအပါအဝင်စစ်တပ်နဲ့စစ်ကောင်းဆောင်တွေကိုကူညီထောက်ပံ့နေတဲ့လူပုဂ္ဂိုလ်80ကျော်နဲ့လုပ်ငန်းပေါင်း30ကျော်ကိုဒဏ်ခတ်အရေးယူထားပြီးဖြစ်ပါတယ်။ကြာကနေဒါ၊ဗြိတိန်၊ဥရောပသမဂ္ဂတွေကလည်းအလားတူပူးပေါင်းအရေးယူထားပါတယ်။